ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်သက်မှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရရုပ်လောင်းဆယ်လောင်းဟာတပ်မတော်ကဖမ်းဆီးထားခဲ့တဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလုံခြုံရေးအခြေအနေအရရဲတပ်ဖွဲ့ကိုမလွှဲပြောင်းနိုင်မဲ့တပ်ဖြတ်မြုပ်နှံနေတာဖြစ်ကြောင်းလည်းဒီကနေ့တပ်မတော်ကောက်ဝေးဦးစီးချုပ်ရုံးကြီးညာချက်ကဖော်ပြခဲ့တာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာ၁ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီအကြမ်းဖက်သမား၁၀ယောက်ကိုစစ်တပ်ကစစ်ဆေးမြင်းမြန်းပြီးနောက်တစ်နေ့မှပဲတုတ်တံကိုခေါ်ဆောင်သွားတပ်ဖြတ်ခဲ့တာဖြစ်ကြောင်းတပ်မတော်စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးချက်တွေအရသိရှိခဲ့ရကြောင်းလည်းပြောဆိုထားပါတယ်။တုတ်တံရောက်မှာတော့အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လနဲ့တည်ဆုံးခဲ့ရသူဒေသခံ2ဦးအတွက်လက်စားချေတွန့်ပြန်ခြင်းနေရတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းလည်းစုံစမ်းတွေ့ရှိခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလွန်ရွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစွန်းရောက်အုပ်စုကိုလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲထားတဲ့စစ်စွဲခံထားရတဲ့မြန်မာစစ်တပ်ကဥရိမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဝန်ခံပြောကြားတာဟာဒါပထမဆုံးလည်းဖြစ်ပါတယ်။တမတော်ကော်ဝေးဦးစီးချုပ်ရုံးရဲ့ဒီနေ့ညညာချက်ထဲမှာတော့တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥရိနဲ့အညီအရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိပေးအကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူစစ်စင်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။